ကျောင်းသားတွေရဲ့ရပိုင်ခွင့်အခွင့်အရေးတောင်းဆိုမှုတွေကိုအာဏာပိုင်တွေအနေနဲ့မျိုးမျိုးပယ်ချမှုတွေရှိနေသေးပြီးဖိနှိပ်အရေးယူမှုတွေရှိနေသေးပဲလို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကပြောလိုက်ပါတယ်1962ခုနှစ်ရန်ကုန်တက္ကသိုလ်ကျောင်းသားတွေဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီးကျောင်းသားသမဂ္ဂအဆောက်အအုံဖြိုးချဖျက်ဆီးခံခဲ့ရတဲ့7 July, July 9th အမှတ်တရအောက်မြေပွဲအခမ်းအနားတစ်ခုကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်းသမဂ္ဂအဆောက်အအုံတရှိခဲ့ရနေရာမှာပြုလုပ်ခဲ့တာပါအပြည့်အစုံကိုတော့ကိုရိုင်းသတင်းယူခဲ့တဲ့ကိုစီသူကပြောပြပေးမှာဖြစ်ပါတယ်ရှင်
ရန်ကုန်တက္ကသိုလ်ပရဝုံအတွင်းတရှိခဲ့တဲ့ကျောင်းသားသမဂ္ဂအဆောက်အဦဖျက်ဆီးခံခဲ့ရတဲ့7 July အမတ်တရအောက်မေ့ဝဲအခမ်းအနားကိုရန်ကုန်တက္ကသိုလ်အတွင်းကကျောင်းသားသမဂ္ဂအဆောက်အဦမြေနေရာရှိမှာပြုလုပ်ခဲ့ကြပါတယ်။52နှစ်ပြည့် 7 July အောက်မေ့ဝဲအခမ်းအနားကိုကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားလူငယ်100ကျော်လောက်စုဝေးခဲ့ကြတာပါ။ဒီအခမ်းအနားမှာဒီမိုကရေစီရေလှောင်ရှားမှုမှာကြဆုံးခဲ့တဲ့ကျောင်းသားတွေအတွက်ပန်းခွေချဆုတောင်းခဲ့ကြပါတယ်။ကျောင်းသားသမဂ္ဂအပါအဝင်ကျောင်းသားလူငယ်တွေရဲ့ခွင့်ရေးတွေကိုနှီးမျိုးမျိုးနဲ့ဖိနှိပ်မှုတွေအခုထိရှိနေသေးတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကုကျော်ကူကူကပြောပါတယ
်။လက်ရှိကျောင်းသားလှုပ်ရှားမှုတွေအခက်ခဲရတော့ရှင်းရှင်းပြောရလို့ရှင်အာဏာပိုင်တွေရဲ့အမျိုးမျိုးနှိပ်ကွပ်မှုပေါ့။သူတို့ရဲ့အခက်ခဲအဲ့ဒါတွေပဲကြာအဓိကအခက်ခဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျောင်းထဲမှာကျွန်တော်တို့ကျောင်းသားတွေကကိုယ်ခွင့်ရတောင်းဆိုနှီးမျိုးစုံနဲ့စ조사တယ်လို့နှီးမျိုးစုံနဲ့လည်းပြိပင်ခံထားရတယ်။ဆိုတော့နိုင်ငံရေးလှုပ်ခွင့်မရှိဘူး။ကျောင်းသားလှုပ်ရှားမှုနိုင်ငံရေးလှုပ်ရှားမှုတို့သူတို့ကမြင်တယ်။အဲ့တော့ကြောင့်ကျောင်းသားလှုပ်ရှားမှုမှန်သမျှကိုဒါနှိပ်ကွပ်ဖို့အတွက်ဟိုစီကန်ဒီဥပဒေပုံမှန်တွေထုတ်တယ်ကြောင်းထုတ်ပြမယ်ဆိုချင်းချောက်တာရေးရှိတယ်အဲ့ဒါဟာအရေးကြီးဆုံးခက်ခဲပဲအဲ့ခက်ခဲကိုကြော်လွားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့လောက်ကန်ရလွယ်လွယ်ကူသွားလိမ့်မယ်လို့မြင်ပ
ါကျောင်းသားတွေရဲ့လှုပ်ရှားမှုတွေကိုတတ်ဆိုင်ရအစိုးရတွေအနေနဲ့ယုံကြည်မှုထားဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကုကျော်ကူကူကဆက်ပြောပါတယ
်အဓိကတော့ယုံကြည်မှုဆိုတာကျွန်တော်တို့လုပ်တဲ့အပေါ်မှာကျွန်တော်တို့ကရိုးသားသားကျွန်တော်တို့ကမဟုတ်တာမလုပ်ဘူးလို့ယုံကြည်ထားတယ်အဲ့ဒီဟာကိုအာဏာပိုင်တွေရဲ့ sense ကလက်ခံနိုင်ပေးဖို့လက်ခံပေးဖို့လိုအပ်တယ်ဒါတော့သူတို့စိတ်ထဲမှာဘယ်လောက်ရှိတယ်တော့ကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်တို့စောင့်ကြည့်လေ့လာမှုတွေအများအားရှိနေတော့ကျွန်တော်တို့လောက်တာတွေကိုမှတ်တမ်းနေကျွန်တော် record တွေလိုက်ထားတော့မယ်ကျွန်တော်တို့ဘယ်နှစ်ဘယ်ရက်မှာဘာလုပ်မယ်ဆိုတော့မပြောနိုင်သေးဘူးခုမှလင်းလင်းပြောရရင်ဟိုရင်တော့၅လောက်ဟာဟိုချက်ချင်းလငင်းကောက်ကငင်းကဖိနေတာမဟုတ်ပေမဲ့ဒီနေ့မှာတော့သူတို့ကကျွန်တော်တို့စိတ်ချယုံကြည်မှုအတိုင်းဒါနဲနေသေးတယ်လို့ပဲပြောချင်တ
ယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့နီးတူတက္ကသိုလ်သမဂ္ဂများအဖွဲ့တက္ကသကလည်းဒီကနေ့မှာပဲအောက်မေ့ဝဲအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်
လိုင်းပေါ်မှာခံရက်ကနံပါတ်၈ခါ7 July ဆိုတာမမေ့အပ်တဲ့ရက်စဲတစ်ခုပါဗျာကျမတို့ကျောင်းသားသမိုင်းမှာပဲဖြစ်ဖြစ်ဗမာပြည်နိုင်ငံရေးသမိုင်းမှာလည်းဒီ7 July ဆိုတာမမေ့အပ်တဲ့နေ့တစ်နေ့ပါအဲ့ဒီပြင်ကျမတို့တက္ကသိုလ်ကျောင်းသားတွေအစိတ်တွေမှတ်ထားမှာ7 July ပြီး8 July ကလည်းကျမတို့အတွက်အင်မတန်အောင်ရာသွင်းမှာတကယ့်ဟိုဝမ်းနဲ့ကြောက်တဲ့နေ့တစ်ခုပါပဲကျမတို့အထုံးရထားတဲ့သမဂ္ဂအစအဦးမိုင်းခွဲပြီးထုတ်ချခံရရတယ်။ဆိုတော့ဓာရီအလုံးဟာမမေ့သင့်ဘူး။ကျမတို့ကျောင်းသားသမားကျောင်းသားတွေအလုံးရဲ့ဓာရီဝမ်းနဲ့ပဲရက်စွဲဖြစ်တယ်ဆိုတာကိုသိစေချင်ပါတယ်ဖြင့
်။ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်တက္ကသိုလ်သမဂ္ဂများအဖွဲ့တက္ကသရဲ့ဒုတိယဥက္ကဋ္ဌမတ်ငင်းချမ်းမီပြောသွားတာပါ။ခေတ်ဆက်ဆက်ကျောင်းသားလှုပ်ရှားမှုတွေအတွင်းပါဝင်ခဲ့ကြတဲ့ကျောင်းသားတွေကိုဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တာပါ။1962ခုနှစ်ဇူလိုင်လ10ရက်နေ့မနက်ခင်းပိုင်းမှာဖြိုချဖျက်ဆီးခံခဲ့ရတဲ့ကျောင်းသားသမဂ္ဂအစအဦးနေရာကိုကျောင်းသားသမဂ္ဂအဆောက်အဦအသစ်ပြန်လည်တိစောက်ခွင့်ရရည်ကြိုးပမ်းခဲ့ကြတဲ့ကုဒင်းငင်းလင်းမတ်ဖြိုးဖြိုးအောင်နဲ့ကျောင်းသားတချို့ကို2012ခုနှစ်အတွင်းဖမ်းဆီးမှုတွေရှိခဲ့ပါတယ်။သမဂ္ဂအဆောက်အဦဖြိုချခံခဲ့ရတဲ့250ပြည့် 7 July အောက်မေ့ပွဲအခမ်းအနားစီစဉ်ခဲ့လို့ဖမ်းဆီးစစ်ဆေးခဲ့တာပါ။ကျောင်းသားတချို့ဖမ်းဆီးခံခဲ့ရတာတွေရှိခဲ့ပေမဲ့သမဂ္ဂအဆောက်အဦပြန်လည်တိစောက်ခွင့်ရရည်ကိုတော့ဆက်လက်ကြိုးပမ်းနေဆဲဖြစ်တဲ့အကြောင်းကျောင်းသားတွေကပြောပါတယ်။1962ခုနှစ်မှာဗကြုံနေဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအစိုးရကိုပထမဆုံးဆန့်ကျင်ဆန္ဒပြခဲ့ကြတဲ့တက္ကသိုလ်ကျောင်းသားတွေကိုဖမ်းဆီးခဲ့ပြီးတော့သမဂ္ဂအဆောက်အဦကိုလည်းဒိုင်းနမိုက်နဲ့ဖြိုချဖျက်ဆီးခဲ့တာဖြစ်ပါတယ်။ဇူလိုင်လ9ရက်နေ့ကျောင်းသားအရေးတော်ပုံနဲ့ကျောင်းသားသမဂ္ဂအဆောက်အဦဖြိုချမှုကြောင့်တက္ကသိုလ်ကျောင်းသား100ကျော်အပြစ်မဲ့တည်ဆုံးခဲ့ကြပါတယ်ခင်ဗျာ။